ကုတ်ကိုကြီးတို့ရဲ့ရှစ်လေးလုံးပြည်သူပါတီဒီပါတီထူထောင်ရေးနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေလေးသိချင်လို့ပါရှင်
။ကျွန်တော်တို့ကော်မရှင်ကနေပြီးတော့အကြောင်းကြားစာရပေါ့လေ။ဂျွန်လ9ရက်နေ့အစည်းအဝေးဆုံးဖြတ်ချက်အရဒီအမီအလန်တစိတ်တူကိုပြင်ဆင်ပြီးတော့ပြန်လည်ပြီးရှောက်ထားပါရင်ပေါ့။အကယ်၍လာမယ့်73ရက်နေ့မတိုင်ခင်မှာပြင်ဆင်လျှောက်ထားခြင်းမပြုလို့ရှိရင်ဒီလျှောက်လွာဟာပြက်ပြဲတယ်ပေါ့ပြက်ပြက်တယ်ဆိုပြီးတော့အကြောင်းကြားထားတာရှိပါတယ်ဒါကကော်မရှင်ကနောက်ဆုံးအကြောင်းကြားချက်ပါ
ဟုတ်ကဲ့ဆိုတော့အခုဒီပြင်ဆင်လျှောက်ထားဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဘာများပြောပြနိုင်မလဲရှင်ဟုတ်ကဲ့
ကျွန်တော်တို့ကဥပဒေကြောင့်အရာကျွန်တော်တို့ဘက်ကယူဆချက်ပေါ့လေဒါကျွန်တော်တို့ဘက်ကသဘောထားကိုကော်မရှင်ကလည်းကျွန်တော်တို့အတိအလင်းပြောပြီးပါပြီအဲ့တော့ဒါကျွန်တော်တို့အနေနဲ့လာမယ့်8ရက်နေ့မန္တလေးမှာစုံကြီးစည်းဝေးခေါ်ပြီးတော့ကျွန်တော်တို့ဒီကိစ္စကိုအများသဘောထားရယူပြီးတော့ဆုံးဖြတ်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီပါတီရဲ့အမည်တို့အလံတို့ဒီတစိတ်တို့ဒါတွေရောဘယ်လိုပြင်ဆင်သွားဖို့ရောရှိနိုင်မလဲရှင
်ဒီကြတာကတော့ကျွန်တော်တို့ဒါနိုင်ငံရေးပါတီတရက်ပေါ်ပေါက်လာအောင်မဖြစ်မနေဆောင်ရွက်သွားမယ်ဆိုတာကတော့ကျွန်တော်တို့အားလုံးဆုံးဖြတ်ပြီးသားပါအဲ့တော့တခုပဲရှိတာကကျွန်တော်တို့အတိအကျမဆုံးဖြတ်ရသေးတာကတော့ကျွန်တော်တို့အမည်အလံတစိတ်ကိုသူတို့ညွှန်ကြားတဲ့အတိုင်းပြင်ဆင်ပြီးတော့လျှောက်ထားမလားသို့မဟုတ်ရက်ကျော်သွားလို့ရှိရင်ကျွန်တော်တို့ကတော့ဒါဥပဒေနဲ့မညီညွတ်ဘဲနဲ့အခုလိုဆုံးဖြတ်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဘက်ကဘာမှပြင်မပေးနိုင်ဘူးဒါဒီရက်ကျော်လို့ရှိရင်ကော်မရှင်ကသူ့ဘာသူဖြတ်သိမ်းရင်ဖြတ်သိမ်းပြီးတော့မှကျွန်တော်တို့ကအစ်စ်တင်ပြီးတော့လျှောက်ထားမလားပေါ့အဲ့ဒါကကျွန်တော်တို့ရှေ့ရနေကြတော့မှဒီဟာကိုဆုံးဖြတ်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုတို့ဒီဂျားဖြတ်ရွေးကောက်ပွဲဝင်မဲ့အလားအလာဆိုရင်ရောဘယ်လိုများပြောနိုင်မလဲရှင်
အဓိကကကျွန်တော်တို့ဒါပါတီအနေနဲ့ကတော့ဘလို့မှမပြီးတော့ဘူး။ဘာကြောင့်လဲဆိုတော့အခုကိုယ်စလဲလောင်းအမည်စင်းတင်သွင်းရမယ့်နေ့က2ရက်နေ့ကနေ17ရက်နေ့နောက်ဆုံးထားပြီးတင်သွင်းရမှာဆိုတော့ဒါပါတီအနေနဲ့ကတော့ကျွန်တော်တို့ဘလို့မှမမီနိုင်တော့ဘူးပေါ့။ကျွန်တော်တို့ကအခုအမည်အလံတစ်စိတ်ကိုခွင့်ပြုတယ်ဆိုရင်တောင်းမှဥပဒေအရနောက်ထပ်3လအတော်အတွင်းမှာရပောင်း90အတွင်းမှာကျွန်တော်တို့ကပါတီဝင်အင်အား1000CEC စီရင်ဒါတွေကျွန်တော်တို့ဘက်ကတင်ပြရမယ်ပြီးရင်သူတို့ကဒီဟာကိုတက်ပြီးတော့စီစစ်တာဘယ်လောက်ကြာအောင်လဲမသိဘူးအဲ့တော့ဓာတ်ပြတ်ရွေးကောက်ပွဲကတော့ဘာလို့မှမမှီနိုင်တော့ဘူးပေါ့နော်ကျွန်တော်တို့ဒါလက်ရှိချိန်လေးရ
ဟုတ်ကဲ့အခုဒီပါတီတီထောင်ရေးကိစ္စတွေမှာအခုတွေ့နေရတဲ့အခက်အခဲတွေဆိုရင်ဘာလို့ပြောနိုင်မလဲဘလို့အခက်အခဲတွေကြောင့်အခုလိုပေါ့နော်အခြေအနေတွေမျိုးတွေဖြစ်နေတယ်လို့ဟိုပြောလို့ရမလဲရှင
်ဟိုတခုကတော့ကျွန်တော်တို့ဘက်ကအမြင်သုံးသပ်ချက်ကိုတော့ပြောပြီးပြီဒါဒါရှိနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရကိုတိုက်ကဒီဆုံးဖြတ်ချက်ဟာတွဲချော်နေတယ်မကိုက်ညီဘူးလို့ကျွန်တော်ကတော့ဒီလိုပဲမြင်တယ်။ဒါကြောင့်လဲဆိုတော့သူ့ရဲ့ဒါပင်မဥပဒေပါပြခန်းချက်နဲ့ကျော်လွန်နေတယ်၊ကွဲလွဲနေတယ်လို့မြင်တယ်။ကော်မရှင်ဘက်ကနေဥပဒေကိုကူကားတယ်ကျွန်တော်တို့ကနေဥပဒေရဲ့အချုပ်ကပင်မဥပဒေပဲဖြစ်တယ်။ဒါကြောင့်ပင်မဥပဒေနဲ့မကိုက်ညီဘူးကျော်လွန်နေတယ်လို့ဥပဒေပိုင်းဆိုင်ရာအရကျွန်တော်တို့ကဒါကိုတုံ့ပြန်ထားတယ်သို့တော့သူကသူ့ရဲ့ဆုံးဖြတ်ချက်ကိုမပြင်ဘူးလို့ပြောတဲ့အတွက်ကြောင့်ဒါကော်မရှင်ရဲ့လုပ်ပိုင်ခွင့်ဒီဥပဒေရဲ့ပေးထားချက်ပေါ့နော်ဆိုတော့ဒါတွေကကျွန်တော်တို့ပြန်ပြီးသုံးသပ်တဲ့ဥပဒေပိုင်းဆိုင်ရာအချက်တွေကျွန်တော်တို့အဲ့လိုမြင်တယ
်ဟုတ်ကဲ့အခုတို့အနေနဲ့အခုပါတီတီထောင်မှုစ조사နေတာဆိုတော့လေအခုလက်ရှိအဓိကနိုင်ငံရေးပါတီကြီးတွေရဲ့အနေအထားဆိုရင်ဘယ်လိုသုံးသပ်ပါလဲရှင်နောက်နိုင်ငံရေးဒီပါတီကြီးတွေသူတို့ရဲ့ရည်ရွယ်ချက်တွေပေါ်ရောဘယ်လိုမြင်ပါလဲရှင်
ဟိုတခုကတော့ပါတီတော့အကုန်လုံးလိုလိုပေါ့လေကျွန်တော်တို့လေ့လာကြည့်လိုက်ရင်သူတို့ရဲ့ပါတီမူဝါဒတွေကမတိမငိမ့်နေပဲအကုန်လုံးကဒီမိုကရေစီတို့လူ့အခွင့်အရေးတို့ငြိမ်းချမ်းရေးတို့အစကြီးတည်းရေဘူးရဆန်ဆန်တွေကတော့အကုန်လုံးတိတ်မကွာလာပါဘူးအတူတူလောက်ပဲပြောဆိုနေကြတာပေါ့လေသို့တော့လက်တွေ့အကောင့်တွေဖော်ပုံပုံဒီပေါ့လုပ်ပုံကိုင်းပုံနောက်ဘဲဟာတွေကိုဦးစားပေးအဖြစ်နဲ့ဆောင်ရွက်မယ်ဆိုတဲ့ဟာတွေမှာတော့တယောက်နဲ့တယောက်ကွဲလွဲနိုင်တယ်ပေါ့သို့တော့ပြည်သူတွေကြားထဲမှာကတော့တကယ်နေ့စဉ်စောင့်နေရေးအခြေအနေဟာလူလူရဲ့တကယ်ပြည်ထောင်နိုင်ငံရေးပဲပေါ့အဲ့တော့ကျွန်တော်တို့ကဟိုပြည်သူလူထုဘက်ကကြော်လင့်တာကလည်းဒါရွေးကောက်ပွဲမှာကိုကြိုက်တဲ့ထောက်ခံတဲ့ပါတီကိုမဲပေးလိုက်ပြီးရင်သူတို့ရဲ့နေ့စဉ်ဘဝတွေအပေါ်မှာဘာတွေပို့ပြီးတော့အကျိုးရှိလာမလဲသူတို့တွေဘာတွေတိုးတက်လာမလဲဆိုတာကိုသူတို့မျှော်လင့်မှာတော့အမှန်ပဲဆိုတော့အဲ့ဒါကိုလက်တွေ့ဆောင်ရွက်ပေးနိုင်တဲ့ပါတီကိုလူထုအနေနဲ့ကတော့ရွေးချယ်ကြမှာပဲပေါ့လေ
ဟုတ်ကဲ့
ကျွန်တော်ကတော့ကျွန်တော်တို့နိုင်ငံရဲ့အခြေခံပြဿနာဖြစ်တဲ့တိုင်းရင်းသားတန်းတူညီညွတ်ရေးဒါဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်လို့ကတော့တိုင်းရင်းသားဒေသတွေမှာအထူးသဖြင့်တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့အခမ်းကဏ္ဍဟာပုံပြီးတော့အရေးပါလာလိမ့်မယ်လို့ကျွန်တော်တို့တော့အဲ့လိုပြောနေပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုပါအခုလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဒီလက်ရှိအစိုးရနဲ့လက်ရှိနိုင်ငံရေးအခြေအနေဆိုရင်ဟိုဥက္ကဋ္ဌကြီးတို့ဘယ်လိုများသုံးသပ်လို့ရနိုင်မလဲရှင်
ဟိုတခုကတော့ဒီရွေးကောက်ပွဲစနစ်နဲ့သွားတာဖြစ်တဲ့အတွက်ကြောင့်၅နှစ်တကြိမ်ဒီတက်လာတဲ့အစိုးရရဲ့ဦးစားပေးအစီအစဉ်တွေလူပုံကင်ပုံတွေကတော့တခုနဲ့တခုကွာနိုင်တာပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်တဲ့တက်ရောက်မှုတွေလည်းရှိမှာပေါ့သို့တော့ကျွန်တော်တို့နိုင်ငံတော်ရဲ့တင်ခေါ်မှုတွေအပြင်နဲ့ကြည့်ရမယ့်ကိစ္စတွေကတော့ဒီငြိမ်းချမ်းရေးကိစ္စလူမျိုးနောက်တစ်ခါဒီရခိုင်ပြည်ထောင်လူမျိုးဒီဟာတွေကတော့အစိုးရလက်ထက်တခုတည်းနဲ့တင်မပတ်သက်တယ်နဲ့ဒါပဲအစိုးရပဲတက်လာတာနိုင်ငံတော်အနေနဲ့ရင်ဆိုင်ရမယ့်ပြဿနာတွေလို့ကျွန်တော်တို့အဲ့လိုမြင်နေ။အဲ့ဒါတွေနဲ့ပတ်သက်လို့တကယ်ဟိုရေဘူးရသဘောတူလက်ခံနိုင်တဲ့မူဝါဒမျိုးအားလုံးကြားထဲမှာရှိထားဖို့လိုတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
။ဟုတ်ကဲ့ပါရှင်။ခုလိုပြကြပေးတဲ့ဥက္ကဋ္ဌကြီးကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်။